ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါတားဆီးကာကွယ်ရေးကနဦးအောင်မြင်မှုတွေရနေကြောင်းအိန္ဒိယဆိုရကပြောပါရယ်အိန္ဒိယနိုင်ငံအတွင်းဗိုင်းရပ်စ်ပိုးကူးစက်ခံရသူ 9,800 ကျော်နဲ့သေဆုံးသူ 169 ဦးရှိတာကြောင့်အမေရိကန်အီတလီနဲ့စပိန်နိုင်ငံတို့ထက်ရောဂါဖြစ်ပွားမှုညွန်နေပါရယ်လူရေသန်း 1,300 ကိုအသွားအလာပြေပင်ခဲ့တဲ့ဝန်ကြီးချုပ်နာရင်ဒရာမိုဒီရဲ့ဆုံးဖြတ်ချက်ကရောဂါကူးစက်မှုနှုန်းကိုညွှန်ကြားစေခဲ့တယ်လို့အိန္ဒိယနိုင်ငံတိုင်းဝန်ကြီးဌာနကတာဝန်ရှိသူတို့ကပြောပါရယ်အသွားအလာပြေပင်တာတွေဒါမလုပ်ထားဘူးဆိုရင်လာမယ့်အပတ်တွင်ကူးစက်ခံရသူ 8,000 ကျော်ရှိသွားမှာဖြစ်တယ်လို့လည်းအိန္ဒိယဆေးဝါးသုတေသနကောင်စီရဲ့တွက်ချက်မှုကိုကိုးကားပြီးပြောပါရယ်။ဒါမဲ့အင်္ဂါနေ့မှာတက်တန်းကုန်ဆုံးမဲ့အသွားအလာပိတ်ပင်အမိန့်ကိုအချိန်တတိုမတိုအိန္ဒိယဝန်ကြီးချုပ်မိုဒီအနေနဲ့လာမယ့်နှစ်ရက်အတွင်းထပ်မံဆုံးဖြတ်ရမှာဖြစ်ပါရယ်။အသွားအလာတွေပိတ်ပင်ထားတာကြောင့်အိန္ဒိယဆေးဝါးရေးကိုအကြီးအကျယ်ထိခိုက်နေသလိုတိုင်းရာချီတဲ့စည်ရဲသားပြည်သူတွေလည်းထိခိုက်နေတာနေရပါရယ်။အိန္ဒိယအရှေ့ပိုင်းကအိုဒီရှားပြည်နယ်ကတော့အသွားအလာပိတ်ပင်ထားတာကိုဧပြီလကုန်ထိတိုးမြင့်ကြောင်းသတင်းပရိနေကကြေညာခဲ့ပါရယ်ခင်ဗျ။